သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS A World of Difference You're with SPS Burmese on mobile, online and on radio.
Mobile, online and radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှင်များချစ်သည့်မင်္ဂလာဖျားဖျားနှင့်ပြည့်စုံတော်မူကြပါစေခင်ဗျာဒီနေ့စက်တင်ဘာလ17ရက်စနေနေ့မြန်မာပိုင်းစီစဉ်များကို SPS Radio မှစတင်တန်လွှင့်နေပါရခင်ဗျာဒီနေ့စီစဉ်များကိုတော့ကျွန်တော်ကျော်ထွန်းအောင်ခေါ်တယ်ရောအောင်ကတင်ဆက်ပေးသွားမှာဖြစ်ပြီးယနေ့တင်ဆက်ပေးမယ့်ဆောင်းပါးတွေကတော့ COVID ကာဝယ်ဆေးမထိုးထားတာကသားဖွားမှုနှုန်းကိုထိခိုက်စေတာထက်ပိုဆိုးွားဆိုတဲ့ဆောင်းပါNUG ဘော CTUM ရဲ့သဘောထားကိုဥက္ကဋ္ဌဦးမောင်မောင်ကရှင်းပြထားတာနဲ့တန်ဝင်ခက်ကပေးပို့ထားတဲ့စစ်အာဏာရှင်တော်လှန်ရေးအခင်းကျင်းထဲကပြည်သူကာဝေးရေးတပ်ဖွဲ့များဆိုတဲ့သတင်းဆောင်ပါတို့ဖြစ်ပြီးဒီနေ့ခေါင်းကြီးပိုင်းသတင်းတွေကတော့ညူဆော်ဝေးပြည်နယ်တွင်ကိုဗစ်ကူးစက်မှုထောင်ကျော်နေစေ6နိုင်ငံအတွက်အမေရိကန်ယာယီနေထိုင်ခွင့်သက်တမ်းဆက်တိုးပေးNUG ခုခံစစ်ကြေညာချက်ပေါ်တိုင်းရင်းသားလက်နက်ကင်ဆယ်ပွဲရဲ့သဘောထား
ယခုချိန်ကစာပြီးသတင်းများကိုကျွန်တော်ကျော်ထွန်းအောင်ကစတင်ဖတ်ကြားပါတော့မယ
်ညဆော်ဝေးပြည်နယ်တွင်ကိုဗစ်ကူးစက်မှုထောင်ကျော်နေစေညူဆော့ဝေးသည်ပြည်နယ်တွင်း၌ COVID-19 ကူးစက်မှုအသစ်1,596မှနှင့်အနည်းဆုံး8ဦးသေဆုံးခဲ့ပါသည်။သေဆုံးသူများတွင်အသက်30 40 50နှင့်အမျိုးသား3ဦးအသက်82ဦးအသက်82ဦးတို့ပါဝင်ပါသည်။အားလုံးကာဝယ်ဆေးမထိုးခဲ့ကြဘဲအခြေခံကျန်းမာရေးအခြေအနေများလည်းရှိတဲ့သူတွေဖြစ်ပါသည်။ကျန်းမာရေးဝန်ကြီး Brett Hazard သည်စနေနေ့တွင်နေဒေသတွေတွင်ကာဝစီထိုးနှုတ်မှုမြင့်တက်ခဲ့တာကိုချီးမွမ်းပြောဆိုပါတယ
် I'd just like to thank everybody in New South Wales who's come forward with vaccinations. We've now just passed the 8 million mark of vaccinations here in New South Wales. Yesterday, New South Wales Health
ကာဝစီထိုးမှုရှေ့ကိုထွက်လာကြတဲ့ New South Wales ရှိလူတိုင်းကိုကျေးဇူးတင်ကြပါတယ်အခုဆိုရင် New South Wales မှာကာဝစီထိုးထားသူ8သန်းကျော်နေပါပြီယမန်နေ့ကညူဆော့ဝေးကျမ်းမာရေးဆရာဝန်များနဲ့စေဝန်ကျွမ်းကျင်သူများကလူထု 13,456 ဦးကိုကာကွယ်ဆေးထိုးခဲ့ပေးပါတယ်။သို့သောပြင်းထန်တဲ့ Delta Virus ပြန့်နှံ့မှုကိုထိန်းချုပ်ရန်အာဏာပိုင်များသည့်ရုံးကန်နေချိန်မှာပဲပြည်내အများစုကသူတို့နေဆက်ဒေသတွေကိုလော့ကဒေါင်းလုပ်ထားပါတယ်။လာမယ့်အပတ်များတွင်ယောဂဖြစ်ပွားမှုများမြင့်တက်လာလိမ့်မယ်လို့မျှော်လင့်ပြီးဆေးရုံများနဲ့လူနာတင်ရင်များသီးသီးသာသာဖိအားပေးခံနေရပါတယ်။6နိုင်ငံအတွက်အမေရိကန်ယာယီနေထိုင်ခွင့်သက်တမ်းဆက်တိုးပေး။အမေရိကန်ပြည်ထောင်စုမှယာယီအကာအကွယ်ပေးရေးအစီအစဉ် Temporary Protective Status TPS ရနိုင်ငံ6နိုင်ငံကလူတွေကိုဆက်လက်နေထိုင်ခွင့်သက်တမ်းတိုးပေးလိုက်ပါတယ်။El Salvador, Honduras, Nepal, Nicaragua နဲ့ Sudan နိုင်ငံကလူတွေကို2022ခုနှစ်ဒီဇင်ဘာလ31ရက်နေ့ထိသက်တမ်းတိုးပေးလိုက်ကြောင်းကြားသာပတင်းနေမှာ American လူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီစီစဉ်ရတောင်အမေရိကတိုက်နိုင်ငံတွေဖြစ်တဲ့ El Salvador နဲ့ Honduras နိုင်ငံတွေကနေ American နိုင်ငံမှာရောက်ရှိနေသူ3သိန်းကျော်ကိုပြန်ပို့မဲ့အရေးကလူငယ်ခွင့်ပေးပြီးအလုပ်လုပ်ခွင့်တွေပေးလိုက်ပါတယ်။ပြီးခဲ့တဲ့လပိုင်းတွေတုန်းကလည်းမြန်မာနိုင်ငံအပါအဝင်ဆိုမာလီယာ၊ယေမင်နဲ့ဟောင်ကောင်ကနေအမေရိကန်ကိုရောက်ရှိနေပြီးပြန်ပို့ခံရမဲ့သူတွေကိုဆက်လက်နေထိုင်ခွင့်ပေးခဲ့ပါတယ်။မြန်မာနိုင်ငံသားတွေအနေနဲ့ပြီးခဲ့တဲ့မေလ25ရက်နေ့လာမယ့်2022 November လအထိရပောင်း180အတွင်းဒီစီဇန်ကိုရှောက်ထားနိုင်ပါတယ်။ January လအတွင်းကအာနာရလာတဲ့သမ္မတဂျိုးဘိုင်ဒန်အဆိုအလက်ထက်မှာ Venezuela နဲ့ Haiti နိုင်ငံသား9သိန်းကျော်ကိုလည်းနေထိုင်ခွင့်ပေးခဲ့ပါတယ်။အခုလိုပြန်ပို့မဲ့သူတွေပြန်မပို့ဘဲအလုပ်လုပ်ကန်ခွင့်ပေးတဲ့အစီအစဉ်ဟာယာယီအကာအကွယ်ပေးရေးအစီအစဉ် TPS Temporary Protected Status အရာပြန်မပို့ဘဲနေထိုင်ခွင့်ပြုထားတာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာရောက်ရှိနေပြီးလူဝင်မှုကြီးကြပ်ရေးဥပဒေနဲ့မညီလို့ပြန်ပို့ခံရမယ့်သူတွေဖြစ်ပါတယ်။မူရင်းနိုင်ငံမှာအချမ်းဖက်တိုက်ခိုက်မှုတွေဒါမှမဟုတ်သဘာဝဘေးအန္တရာယ်တွေစတဲ့အန္တရာယ်ချရောက်နေတဲ့နိုင်ငံကသူတွေဟာ TPS အစီအစဉ်မှာအကျုံးဝင်ပါတယ်။ NUG ခုခံစစ်ကြီးညာချက်ပေါ်တိုင်းရင်းသားလက်နက်ကင်ဆယ်ပွဲရဲ့သဘောထား NCA အပြစ်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကင်ဆယ်ပွဲရဲ့ PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့စည်းအစည်းအဝေးကိုဒီလ9ရက်နေ့ကနေ9ရက်နေ့ထိအွန်လိုင်းကနေတဆင့်ဆွေးနွေးခဲ့ပါတယ်။ဒီအစည်းအဝေးအပြီးမှာကြေညာချက်ထုတ်ပြန်တာမရှိဘဲဦးဆောင်မှုအလုပ်ကင်အဖွဲ့ကိုစားဗိုလ်မှူးကြီးစိုးဝင်းရဲ့မိန့်ခွန်းကိုသာထုတ်ပြန်ခဲ့ပါတယ်။ဒီမင်းကမှဒီလ9ရက်နေ့က NUG အမျိုးသားညီညွတ်ရေးအစိုးရကအရေးပေါ်အခြေအနေကြီးညာတာဟာထူးခြားတဲ့အခြေအနေမှာနိုင်ငံရေးတောင်းဆိုချက်အရ NUG ရဲ့နိုင်ငံရေးကြိုးပမ်းမှုတရက်သားဖြစ်ကြောင်းဖော်ပြခဲ့ပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကအရေးပေါ်အခြေအနေကြီးညာတဲ့ပေါ် PPSD ရဲ့ယက်တီချက်ကိုသိနိုင်ဖို့ဦးဆောင်မှုအလို့အဖွဲ့ဝင်တဦးဖြစ်တဲ့ဗိုလ်မှူးကြီးခွန်ဥက္ကာကPPSD အဖွဲ့ဝင်တွေအနေနဲ့တပ်ဖွဲ့ချင်းလိုက် NUG နဲ့ပူးပေါင်းဆောင်ရွက်နိုင်ကြောင်းလည်းပြောဆိုပါတယ်။ကျွန်တော်တို့အနေနဲ့အဖွဲ့ဝင်အဖွဲ့စည်းတွေကိုဖွင့်ပေးထားတယ်။မြည်သူမဆိုးပူးပေါင်းဆောင်ရွက်ခြင်းရင်သွားလို့အပြန်လာမိတ်ဆွေဖွဲ့ပြီးတော့လှုပ်ချင်လဲလှုပ်မဟာမိတ်ဖွဲ့ချင်းတဲ့ဖွဲ့အဲ့ဒီလိုတော့အဆင့်လိုက်အဆင့်ပေါ့ဗျာ။အဲ့ဒီလိုကြီးမားတဲ့အပြောင်းလဲလှုပ်ရှားမှုတစ်ခုအပေါ်မှာတော့ PPSD တစ်ခုလုံးအနေနဲ့ကတော့သဘောထားမပေးချင်ဘူးပေါ့။PPSD အနေနဲ့ NCA မူအတိုင်းဆက်လက်ယက်တီသွားမှာဖြစ်ကြောင်းလည်းဗိုလ်မှူးကြီးခွန်ဥက္ကာကပြောဆိုပါတယ်။တကယ်တော့ကျွန်တော်တို့က NCA မှာပါတဲ့အတိုင်းပေါ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ပဲဖြေရှင်းရန်အင်အားသုံးပြီးစစ်ရေးအရာမဖြေရှင်းဖို့သဘောတူထားတယ်လေ။တူထားတော့သဘောတူတဲ့အတိုင်းပဲကျွန်တော်တို့ကတော့အဲ့ဒီမူပေါ့နိုင်ငံရေးအရာတွေးဆဆွေးနွေးဖြေရှားမယ်ဆိုရင်NCA မူအရအစိုးရလွှတ်တော်တမတော်စားတဲ့အစုအဖွဲ့အစုံပါဝင်ရမှာဖြစ်တာကြောင့်ရွေးကောက်ခံအစိုးရသစ်တရက်ပေါ်ပေါက်ရေးကိုဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောဆိုသွားပါတယ်။ South Australia မှာ Pfizer ကဝယ်ဈေးကိုအသက်60နှစ်ထက်ပါဝင်ကိုထိုးပေးမယ်လို့ဆို။ Down Australia သည် COVID-19 Pfizer ကဝယ်ဈေးထိုးခြင်းကိုအသက်60နှစ်အထက်ပါဝင်အသက်12နှစ်အထက်နေထိုင်သူများအားလုံးကိုရရှိစေမယ်လို့ဆိုပါတယ်။ပြည်내ဝန်ကြီးချုပ် Steven Marshall ကစနေနေ့တွင်လူမှုကွန်ရက်ပို့စခု၌အတည်ပြုပြောကြားခဲ့ပြီး South Australia သည် Pfizer ဈေးထိုးတာကိုအသက်60ကျော်တွေကိုကန်လန်တော့မြောက်ပိုင်းဩစတြေးလျပြည်နယ်ရဲ့ဒုတိယမြောက်စီရင်ပိုင်ခွင့်အာဏာဖြစ်လာခဲ့ပါတယ်။မစ္စတာမာရှယ်ကသူ့ရဲ့ Facebook စာမျက်နှာတွင်တင်းနှင်းလာနေမှစလို့အသက်12နှစ်မှ15နှစ်ကြားကလေးများနဲ့အသက်60နှစ်အထက်လူများသည်အစိုးရပိုင်ဆေးခန်းများတွင် Pfizer ကဝယ်ဈေးထိုးရန်ကြိုတင်စီရင်ပေးနိုင်နိုင်မယ်လို့ဖော်ပြထားပါတယ်။အဲဒါကနောက်အပတ်ကနေချိန်ဆမှုအသစ်6,000ကျော်ထည့်လိုက်တာကြောင့်ကျွန်တော်တို့ရဲ့လမ်းကြောင်းကိုအချိန်မြင့်ဖို့ကျွန်တော်တို့ရဲ့အစီအစဉ်တစ်စိတ်တစ်ပိုင်းပဲဖြစ်ပါတယ်လို့ဆိုပါတယ်။တောင်ဩစတြေးလျပြည်နယ်သား40ရာခိုင်နှုန်းသည်ကာကွယ်ဆေးအပြည့်အဝထိုးပြီးကြပြီဟုမစ္စတာမာရှယ်ကပြောဆိုပါတယ်။အင်ရှင်ရေပေါ်တင်းကျပ်တဲ့စစ်ကောင်စီဥပဒေဝေဖန်ခံနေရနေအိမ်တိုက်ခန်းတွေမှာအဲစင်းမတိုင်ပဲငှားရနေထိုင်ပြီးအချမ်းဖက်မှုကျူးလွန်ရင်အဲ့ဒီနေအိမ်တိုက်ခန်းတွေကိုသက်သေခံဖြစ်သိမ်းဆီးခံမှာဖြစ်သလိုစစ်ဆေးပေါ်ပေါက်ရင်နိုင်ငံတော်ဗန္ဒာဖြင့်သိမ်းယူမယ်လို့စစ်ကောင်စီရဲ့အချမ်းဖက်မှုတိုက်ဖြတ်ရေးဗဟိုအဖွဲ့ကစက်တင်ဘာလ9ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အင်ရှင်တွေအနေနဲ့ကိုနေအိမ်တိုက်ခန်းတွေကိုငှားတော့မယ်ဆိုရင်ငှားမဲ့သူရဲ့ကိုယ်ရေးအချက်လက်အထောက်ထားအပြည့်စုံကိုသက်ဆိုင်ရာအုပ်ချုပ်ရေးမှူးရုံးတွေမှာအဲ့စည်းရင်တိုင်ဖို့နဲ့သံတရဖြစ်စရာတွေတွင်းရင်သက်ဆိုင်ရာကိုချက်ချင်းသတင်းပေးဖို့တာဝန်ရှိတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နေအိမ်တိုက်ခန်းတွေမှာနေထိုင်ပြီးအချမ်းဖက်မှုကျူးလွန်တာတွေ့ရှိရင်နေအိမ်တိုက်ခန်းပိုင်ရှင်မှာလည်းတာဝန်ရှိပြီးတည်ဆဲဥပဒေနဲ့အရေးယူသွားမယ်လို့သတိပေးထားပါတယ်။ စစ်ကောင်စီကဩဂတ်စတ၁ရက်နေ့ကပြင်ဆင်လိုက်တဲ့အချမ်းဖက်မှုဥပဒေအရအခုလိုအရေးယူသွားမယ်လို့ပြောလိုက်တာဖြစ်ပါတယ်။မန္တလေးနဲ့ရန်ကုန်မြို့တို့ကနေအိမ်တချို့မှာသူတို့အဆိုအချမ်းဖက်သမားတွေနေထိုင်စတဲချပြီးလက်နက်ကင်တိုက်ခိုက်မှုတွေလုပ်ခဲ့တာကိုလည်းစက်တင်ဘာလ၉ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရန်ကုန်မြို့ပတ်ရထားပေါ်မှာရဲတပ်ဖွဲ့ဝင်၅ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုလုပ်ခဲ့သူတွေကိုရန်ကုန်မြို့နေအိမ်တွေတိုက်ခန်းတွေမှာကာလတူငှားရနေထိုင်ခဲ့ကြတယ်လို့စစ်ကောင်စီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါမျိုးတွေနောက်ထပ်ဖြစ်မှာကာကွယ်ဖို့အိမ်ရှင်တွေမှာတာဝန်ရှိတယ်လို့အကြမ်းဖက်မှုတိုက်ဖျက်ရေးဗဟိုအဖွဲ့ကထုတ်ပြန်တဲ့အပေါ်တာမွေမြို့နယ်တိုက်ခန်းပိုင်ရှင်တူကတော့မဖြစ်သင့်ဘူးလို့ပြောဆိုပါတယ်။ဩဂတ်စတ၁ရက်နေ့ကအချမ်းဖက်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတီစဲအချမ်းဖက်မှုတိုက်ဖျက်ရေးဥပဒေကိုထတ်တိုးပြင်ဆင်ခဲ့ပြီးအဲ့ဒီထဲမှာအချမ်းဖက်လုံရအတွက်ငွေကြေးထောက်ပံ့သူသတင်းပေးဖို့ပြက်ကွက်သူတွေကိုထောင်ဒဏ်၃နှစ်ကနေ9နှစ်အထိချနိုင်တယ်လို့ဖြေဆွဖော်ပြထားပါတယ်။မြောက်ကိုရီးယားပုံစံကလေးသူငယ်ဆိုင်ရာဝါဒဖြန့်မှုနဲ့ပတ်သက်ပြီးတရုတ်သမ္မတရှီဂျင်ဖင်းနိုင်ငံတွင်ကလေးမိဘများရဲ့ဆန့်ကျင်မှုကိုရင်ဆိုင်နေရတရုတ်နိုင်ငံတွင်ကျောင်းသုံးပြဋ္ဌာန်းစာအုပ်အသစ်တအုပ်တွင်နိုင်ငံရဲ့အမြင့်မားဆုံးခေါင်းဆောင်သမ္မတရှီဂျင်ပင်ရဲ့ရုပ်ပုံများအဆိုစကားများထည့်သွင်းပါဝင်ရက်ထုတ်ဝေခဲ့ပြီးနောက်ယခုအခါသမ္မတရှီဂျင်ပင်သည်နိုင်ငံတွင်ရှိကလေးမိဘများရဲ့ဝေဖန်မှုကိုကြုံတွေ့နေရပါတယ်။ယခုလိုဝါဒဖြန့်မှုသည်တရုတ်အာဏာရှင်ခေါင်းဆောင်ဟောင်းမော်စီတုံးခစ်ကအသုံးပြုခဲ့တဲ့ဝါဒဖြန့်မှုနဲ့ဆင်တူနေတယ်လို့ France 24ရဲ့အစီအစဉ်တင်ဆက်သူများဖြစ်တဲ့ Victor Morales နဲ့ Rigid Liswamia တို့ကမှတ်ချက်ပြုခဲ့ပါတယ်။တရုတ်နိုင်ငံရှိကလေးမိဘများသည်၎င်းတို့သားသမီးများလူလားထောက်ခံသောဝါဒဖြန့်မှုဖြင့်ပြမတ်ထားခံနေရသည့်အပေါ်ဒေါသတကြီးတုတ်ပြန်ထားခဲ့တယ်လို့မစ္စတာမော်လစ်ကပြောဆိုပါတယ်။ဒါကမော်စီတုံးခစ်ကိုပြန်ရောက်သွားသလိုပါပဲပြီးတော့ဒါကမြောက်ကိုရီးယားပုံစံမျိုးလည်းဖြစ်ပါတယ်လို့မစ္စတာမော်လစ်ကပြောဆိုပါတယ်။ဒါကတကယ်စိုးရိမ်စရာကောင်းတယ်။ဒီအပေါ်မှာတရုတ်ပြည်မှာကြီးရှိတဲ့တရုတ်ကလေးမိဘတွေစီကရန်လိုစိတ်တွေရှိခဲ့တယ်လို့ကျွန်တော်တို့ဆိုလိုတာဖြစ်ပါတယ်။ခင်ဗျားလည်းသိပါတယ်ဒါကကိစ္စကြီးတစ်ခုဖြစ်ခဲ့တဲ့ဟောင်ကောင်မှာတင်မဟုတ်ပါဘူးဘာလို့လဲဆိုတော့ဒီမတိုင်ခင်ကပညာရေးကတကယ်လွတ်လပ်ခဲ့လို့ပါမနှင်းမြို့စရာလို့ပဲဆိုပါတယ
် SBS
This is SBS Radio
ငွေလဲနှုန်းမှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1,210 ကျပ်ရရှိပြီး American Dollar ကိုမြန်မာကျပ်ငွေ1,645 ကျပ်ရရှိပါတယ်။ Australian Dollar ဟာ American 9030နဲ့ညီမျှပါတယ်။မနေ့ပြန် Australia တိုင်းမှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 29 degree centigrade ရှိမှဖြစ်ပြီးနေသားမှာဖြစ်ပါတယ်။Melbourne မြို့မှာအပူချိန် 23 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Brisbane မြို့မှာအပူချိန် 28 degree centigrade ရှိမှဖြစ်ပြီးနေသားမှဖြစ်ပါတယ်။ Perth မြို့မှာအပူချိန် 19 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသားမှဖြစ်ပါတယ်။ Adelaide မြို့မှာအပူချိန် 19 degree centigrade ရှိမှဖြစ်ပြီးညနေပိုင်းမိုးတစ်ဖြောက်နှစ်ဖြောက်ရွာသွန်းနိုင်ပါတယ်။ဟိုဘယ်မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးမိုးနှီးငယ်ရွာသွန်းနိုင်ပါတယ်။ကင်မရာမြို့မှာအပူချိန် 22 degree centigrade ရှိမှဖြစ်ပြီးနေသားမှဖြစ်ပါတယ်။ဒါဝင်မြို့မှာအပူချိန် 31 degree centigrade ရှိမှဖြစ်ပြီးနေသားမှဖြစ်ပါတယ်
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ